ဒီကနေ့ရန်ကုန်မြို့လဲတန်းဘက်မှာပြစ်ခတ်စင်မှာအနားမှာရှိတဲ့လမ်းတွေကနေအိမ်တွေကထိခိုက်ဒဏ်ရာရသူတွေကိုကယ်ဆယ်ပေးခဲ့ကြပေမဲ့နှစ်ယောက်ကတော့အသက်ဆုံးသွားတယ်လို့ဒဏ်ရာရသူတွေကိုကယ်ဆယ်ပေးခဲ့တဲ့အင်ဂျင်နှစ်ယောက်ကသူတို့ကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်ကိုပြောပြပါတယ်။နှစ်ယောက်လုံးကအသက်20ဝန်းကျင်လူငယ်တွေဖြစ်ကြပါတယ်။တယောက်ကဝမ်းပိုက်မှာတနက်ထိမှန်ခဲ့တာဖြစ်ပြီးတော့နောက်တစ်ယောက်ကတော့ဦးခေါင်းမှာတနက်ထိမှန်ခဲ့တာဖြစ်ပါတယ်
။ဖိုက်ပေါ့ကကလေးကိုခေါ်ပြီးတော့ပြုစုပေးတဲ့အိမ်ရပါညီမတို့အိမ်မှာ၃ယောက်ပေါ့နော်တရားရ၃ယောက်လာတယ်ဘိုက်ခွခင်းပေါက်သွားတာ၁ယောက်ပြီးတော့ဒီပခုံးနားကိုထိသွားတာ၁ယောက်ခြေထောက်အစ်စ်နားကိုထိသွားတာ၁ယောက်၃ယောက်မှာမှာအေးဘိုက်ပေါ့တော့ညီမတို့အိမ်ရောက်ပြီးမကြောက်ဘူးအမအသက်ဆုံးရှုံးသွားရပေါ့နော်ဟိုလမ်းမလေးကလည်းဒီပိတ်ချက်တော့လုံးလာဘလို့မှလည်းညီမတို့မမိလိုက်ဘူးပို့တော့ပို့နေတယ်ညီမတို့အိမ်မှာလည်းဟိုအသက်ဆုံးရှုံးသွားရပါနာမည်ကမီမီအောင်ဆက်နိုင်လို့ပြောပါတယ
်အသက်ကောသိပါလားအသက်ကောသိရပါလား
မစ္စတောဝန်ကျင်လို့တော့တည်တယ်အတိကျတော့မကြည့်ရဘူးနော်အဲ့ဒီပဝန်ကျင်လို့တော့ပြောတယ်အမဟုတ်ကဲ့
သူတို့ပြစ်တော့ပြေးလာရင်းနဲ့အမတို့အိမ်ဘက်ကိုရောက်လာတာလားဟုတ်လားအဲ့အဲ့ဒီဟာလေးနဲ့ပြန်ပြောပြပါလား
ဟုတ်တယ်အမဒီလိုတော့ဒီလဲလန်ဂိုးစထောက်အဲ့ဒီအရှိအကြောင်းအထက်ကငါကြောင်းဆိုတာရှိရဲ့အဲ့ဒီမှာခလေးတွေကသူ့ဘလို့ရှုပ်ပြီးတော့ဖိဖိချင်းစီလာတာပဲဒါပေမဲ့လမ်းပြစ်တာကြတော့လေဟိုးဒီလဲလန်လမ်းဆုံးတက်မကနေပြစ်တာမဟုတ်ဘူးအမဒီစကားကြီးဘေးမှာလေမေးတဲ့အဆောင်ပေါ့နော်ဟိုဗာစီပင်တရဆွေတွေအုတ်ချုပ်ရမှုရုံးစွာကြီးအဲ့ဒီအဆောင်ကနေနေရာယူပြီးတော့စနိုက်ပါနဲ့ပြစ်တာအမရဲ့ဒီလားတော့ကပုံးခို့ပြီးတော့ပြစ်တာအဲ့ဒီချင်းနဲ့အမတို့နဲ့ကြတော့မျက်နှာချင်းဆိုင်ပေါ့အဲ့ဒီကနေလမ်းနဲ့ဝင်လာလိုက်တာနဲ့အမတို့လမ်းမဲဆိုတော့လေအဲ့ဒီလမ်းနဲ့ကိုသူကခလေးရေကိုဒဏ်ရာရကြီးလာတော့အမတို့လည်းအိမ်ကြီးကအကုန်လုံးတက်နိုင်တော့ကူညီတော့အမတို့အိမ်မှာအဲ့ဒီခလေးကရောက်လာတာဒါပေမဲ့ပြစ်ပြစ်ချေအဲ့ခလေးကိုသွားဆွဲလို့မနိုင်ဘူးဇက်တိုက်တွေပြစ်နေတော့အဲ့ခလေးကအဲ့ဒီပြစ်ဟိုထငါကြောင်းချေအဲ့ဒီခြံစည်းရိုးရှေ့မှာနေတော့တော်အချိန်ကြာရှိနေတယ်အဲ့မှာနေတော့တိုးလွန်နေပြီပေါ့အမတို့ကြီးရောက်တဲ့အချိန်မှာတော်တော်အချိန်လွန်နေပြီအမေရတဲ့လောက်လဲဆွဲလာကြတာပေါ့နော်ရတဲ့အချိန်မှာရတယ်လို့တော့ဆွဲလာကြတာပါရှင
့်ဟုတ်ကဲ့ပါဒါကတော့ဟိုဘိုင်းမှာတနက်တန်ရရသွားတာပေါ့လေနောက်ဒီအကောင်းမှာတန်ရရပြီးတော့ဟိုရောက်လာတဲ့ကျောင်းသားကိုလက်ခံပေးထားတဲ့အိမ်ရအမရောအချိန်နေပြောပြလို့ရမှာရှင
့်ဆောင်းငါချိန်မှာလေးကမျိုးလုံးပြန်တော့ပတ်တိရစီကြတော့အမရင်ရောက်တော့အကုန်လုံးတော့ဝိုင်းပြီးတော့ဆရာဝန်နဲ့ခေါ်ပေးလိုက်တယ်အမကြီးအမလူများကလည်းဆရာဝန်ကြီးရှိတော့ဆရာဝန်ခေါ်ပေးလိုက်တယ်ဒါပေမဲ့လူဝါးပြီးတွေးရပတ်ပဲလေဆရာအကုန်လုံးပြစ်ပြစ်နေဆိုအကုန်လုံးထွက်လာပြီအမရင်ရောက်တဲ့ချိန်မှာလေသူဝုတ်ဝဲလို့ပြောတဲ့ချိန်မှာသူကဝစ်တယ်ဒါပေမဲ့ထပ်ကြည့်လိုက်တယ်ထပ်ကြည့်တော့မျက်လုံးကြည့်သွားတော့မျက်လုံးကထချင်းပေါက်သွားတယ်အဲ့တော့မျက်လုံးပါမလာတော့ဦးမလေးရောက်တဲ့ချိန်မှာလေ
အဲ့ဒီခလေးအဲ့ဒီဟုတ်ကဲ့ပါအဲ့ဒီခလေးကရောဘယ်အသက်ဘယ်အရွယ်ရှိပါလဲဘယ်အရွယ်လဲသိရပါလားအဲ့ဒီခလေးကြောင့်ဘာသိရပါလဲရှင
့်23နဲ့23လည်းအတိအကျတော့ဘာလို့သူတကယ်ကြီးကမလေးစီမှာပါမလာဘူးမလေးကအကုန်လုံးဒီဘက်ကရက်ရက်ကအကုန်ဝမ်းကျွဲလာတော့လေအဲ့ပေါင်းဝင်နေလေသူကတော့23လို့ပြောမြန်မာကဌာနတော့မလို့ပြောတယ်ဒါပေမဲ့သူကတကယ်ကြီးပါမလာတဲ့အတွက်သူ့နာမည်ကိုမလို့ပြောချင်မသိရဘူး
အဲ့တော့အမားတို့လမ်းထဲမှာရောက်လာတဲ့ဒီဒရာရလူနာတွေထဲမှာသုံးသွားတာနှစ်ယောက်ပေါ့ခုနကတော့ဘိုက်ပွင့်သွားတာတစ်ယောက်နဲ့ဒီမျက်လုံးထိသွားတဲ့လူတစ်ယောက
်ဟုတ်တယ်ကောဒီကတော့တရားဆိုနှစ်ယောက်သုံးသွားတယ်အမားတို့လမ်းထဲမှာဒရာရတဲ့လူကပေါင်းရင်တော့9ယောက်မှ10ယောက်တွေရပါမယ်9ယောက်မှ10ယောက်တွေသွားတာပေါ့
ဝမ်းပိုက်မှာတနက်တန်ရနဲ့တည်ဆုံသွားတဲ့အသက်23နှစ်အရွယ်ចောင်းသားကိုញញီအောင်ထက်နိုင်ဟာရန်ကုန်အနောက်ပိုင်းတက္ကသိုလ်အဝေးသင်မြန်မာစာနောက်ဆုံးနှစ်ចောင်းသားဖြစ်တယ်လို့ရန်ကုန်အနောက်ပိုင်းတက္ကသိုလ်ចောင်းသားများတမကဘာကတာများအဖွဲ့ချုပ်ကကြေညာချက်ထုတ်ပြန်ထားပါတယ်